နောက်ရောက်ဆန်းသွားတဲ့ထိုင်းပြည်ကြီးဘူမိဖွန်အလူရလက်တဲ့အတွက်အစိုးရကတတ်မှတ်တဲ့တရားဝင်ဝန်လဲပူဆွေးမှုကာလတစ်နှစ်တာကာလပြည့်မြောက်သွားပြီးတဲ့နောက်၅ရက်ကြာကျင်းပတဲ့ဇာပနာအခမ်းအနားနောက်ဆုံးအစီအစဉ်ဖြစ်ကျင်းပတဲ့အယူနဲ့ပြားလေးကိုနောက်ဆုံးထားရှိမဲ့နေရာစီတင်းငွေနေကတည်ဆောင်သွားခဲ့ပါတယ်။ဘီရင်ကြီးရဲ့အန်တီမတ်ဇာပနာအစီအစဉ်ကိုတက်ရောက်ပြုမြှုပ်မှုအတွက်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာဘန်ကောက်မြို့တော်ကလမ်းမတွေပေါ်တက်လာခဲ့ကြပါတယ်။နိုင်ငံတကာကတမ်းမဲ့ရှိတဲ့ပြည်သူတွေဟာလည်းဇာပနာအထိတ်မှအခမ်းအနားကြီးကျင်းပရာနေရာတွေမှာစုယုံတက်ရောက်နေပါတယ်။ဒလီထုံးတန်းစင်လာရခွဲလုံးသူဘီရင်ကြီးရဲ့ရုပ်သွင်းကိုမြင်းပေါ်မှာတင်ဆောင်ပြီးတော့ရက်ဖိုပစ်နဲ့ဘူဝရန်နီဗစ်ဖျားကြောင်းတွေရှိရဘူးတင်ဆောင်သွားတဲ့အခမ်းအနားကိုမြည်တော်ဖြစ်တဲ့မင်းသမီးစရိဝန်နဝရီနရီရနာကဥဆောင်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဘီရင်ကြီးဘူမိပွန်အလူရတဲ့ဟာနောင်တော်ကြီးဖြစ်တဲ့ဘီရင်အာနန္ဒာမဟီတော်ကွယ်လွန်အိဆာရောက်သွားပြီးတဲ့နောက်1946ခုနှစ်မှာထီးနန်းကိုဆက်ခံခဲ့တာဖြစ်ပြီးစဘာမှာနန်းတက်အရှိကြဆုံးစိုးစံခဲ့တဲ့ဘီရင်လေးမှာပါဝင်ဖြစ်ပါတယ်။ဘီရင်ကြီးဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့မှာနိုင်ရဆန်းခဲ့ပြီးတော့အိဆာရောက်ချိန်မှာတက်တော်88နှစ်ရှိပြီဖြစ်ပါတယ်။သူ့ရဲ့ထီးဝင်နန်းမြို့ကိုဆက်ခံမဲ့တားတော်မဟာဝိဇီယာလောင်ကွင်းရဲ့နန်းတက်ပွဲကိုတော့လာမယ့်ဒီဇင်ဘာလထဲမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။